ဟေဒီနိုင်ငံမှာလောင်စာဆီစင်းလုံးတွေကို49ရာခိုင်နှုန်းတိုးမြင့်လိုက်တာကြောင့်ရုံးဝင်းဆန်ခါဆန္ဒပြဖို့တွေဖြစ်ပြီးစနေနေ့ကလူ3000တိစုံရပြီးတဲ့နောက်ဈေးနှုန်းတိုးမြင့်မဲ့အစီအစဉ်ကိုသမ္မတဂျိုဗန်နွန်းမော်ဇီကပြန်ယူသိမ်းလိုက်ပါတယ်။လောင်စာဆီစင်းနှုန်းတွေကိုတနင်္ဂနွေလုံးမှာရင်ငါရှိတဲ့ဈေးနှုန်းတိုင်းဆက်ထားသွားပါမယ်လို့စနေနေ့နောက်ပိုင်းကတနင်္ဂနွေလုံးကိုပြောတဲ့မင်းကွန်းထဲမှာသမ္မတကအထည့်ပြောသွားပါတယ်။အားလုံးငြိမ်ငြိမ်သက်သက်ရှိကြဖို့သမ္မတကပြောသလိုရဲတပ်ဖွဲ့အနေနဲ့ငြိမ်ဝန်းပြည်ပြားရေးကိုထင်ထင်နိုင်ဖို့ဆန္ဒပြသူတွေလမ်းတွေပေါ်ကနေရှင်းပြကြဖို့လည်းပြောပါတယ်။ဒါပေမဲ့ဆန္ဒပြဝဲတွေကဆက်ဖြစ်နေပြီးအခြေအနေတည်ငြိမ်မှုမရှိသေးတာကြောင့်ဟေဒီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ထဲမှာနေကြဖို့အမေရိကန်တန်ယုံကနှိုးဆော်ထားပါတယ်။အဲ့ဒီမတိုင်ခင်နိုင်ငံပိုင်းတွေတုန်းကပို့တော်ပရင်စ်မြို့တော်နဲ့အနီးက Fashionville စင်ကြေပုံရက်မှာဆန္ဒပြသူတွေကမော်တော်ကားတာယာတွေကိုမီးရှို့၊ဆိုင်တွေကိုလူရဲ့ဇင်ကန်ဟိုတယ်ကြီးတစ်လုံးရှိကကားတွေကိုမီးတင်ရှို့သလိုလွှတ်တော်အဆောက်အဦးကိုမီးရှို့ပစ်မယ်လို့လည်းချင်းချောက်ကြပါတယ်။လွှတ်တော်အဆောက်အဦးရှိမှာမော်တော်ကားတာယာတွေမီးလောင်တာကနေမဲမောင်တဲ့မီးခိုးလုံးကြီးတက်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုလွှတ်တော်လူညိုရေးအဆောင်အဦးက VOA ကိုပြပို့ထားပြီးတနက်တန်အများပြားကိုလည်းအဲ့ဒီဗီဒီယိုထဲမှာကြားကြရပါတယ်ခင်ဗျာ။